မြန်မာနိုင်ငံမှာအထူးဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်ပြီးသတင်းမှားတွေမဟုတ်မှန်မှန်မှန်လှုပ်ကြံသတင်းတွေနဲ့အမုန်းစကားတွေပြန့်နှံ့နေတယ်ဆိုပြီးမြန်မာကုလသမဂ္ဂရုံးကမြေပြင်သတင်းအချက်အလက်တွေတင်ပြထားကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဗန်ဒူဂျာရစ်ကဗုဒ္ဓဦးနေ့ကပြောပါတယ်
Addressing the root causes of systematic discrimination and impunity in Rakhine State will be essential in establishing a sustainable
လက်ရှိရင်ဆိုင်နေရတဲ့အချက်တွေကလွတ်မြောက်ရေးရေရှည်တည်တံ့တဲ့လမ်းကြောင်းကိုဖော်ဆောင်မှာစနစ်တကျခွဲခြားမှုတွေရခိုင်ပြည်နယ်ထဲမှာအပြစ်ပေးအရေးယူခံရမှုကင်းလွတ်နေတဲ့ဖြစ်စဉ်တွေကိုဖြေရှင်းနိုင်မှုကအဓိကကျတယ်လို့နေ့စဉ်သတင်းထုတ်ပြန်ချက်ထဲမှာပြောခွင့်ရဒူဂျာရစ်ကထည့်သွင်းပြောသွားတာပါဒီလိုလှုပ်ဆောင်မှုဖြစ်ကွက်တာကမြန်မာနိုင်ငံအတွက်စိုးရတဲ့အကြမ်းဖက်မှုတန်တရာနဲ့နစ်ဆေဖို့မီးထိုးပေးသလိုဖြစ်နေတယ်လို့သူကပြောပါတယ်တင်းမာမှုတိုးလာနေပြီးအကဲဆက်တဲ့လက်ရှိအခြေအနေအောက်မှာလူမျိုးစုတွေကြားအကြမ်းဖက်မှုကြားရောက်နိုင်မဲ့အန္တရာယ်ရှိနေပြီးသူသဖြင့်ရခိုင်ပြည်နယ်ကရက်ရွာလူထုခေါင်းဆောင်တွေမျိုးသမီးတွေနဲ့လူငယ်အဖွဲ့တွေစုပေါင်းပြီးလူမှုအတိုင်းဝိုင်းတွေကြားသွေးစည်းညီညွတ်နိုင်မှုကိုမြင့်တင်ဖို့နဆာတို့ချိုးပန်းလှုပ်ဆောင်နေတာကိုကုလသမဂ္ဂအနေနဲ့ထောက်ခံအားပေးနေကြောင်းပြောပါတယ်။ရက်သားတွေပေါ်အကြမ်းဖက်မှုပုံစံအလုံးကိုရှုံချပြီးအကူအညီပေးရေးလူသားတွေအပါအဝင်ရက်သားတွေကိုအကောက်အယ်ပေးရေးနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေနဲ့အညီရန်လိုမှုတွေရပ်တန့်ကလူသားချင်းစာနာမှုအကူအညီတွေဝင်ရောက်ခွင့်တွေကိုလည်းထက်လောင်းတောင်းဆိုကြောင်းလဲကုလသမဂ္ဂပြောရေးရှင်ဆိုခွင့်ရှိသူကပြောပါတယ်များ